မြန်မာနိုင်ငံသားတွေရဲ့ဘဏ်စည်ရင်းတွေကိုငွေသွင်းငွေထုတ်လုပ်လို့မရအောင်တရုတ်နိုင်ငံဘက်ကဆိုင်းငံ့လိုက်ပြီးနောက်ပိုင်းအခုတော့အများစုကိုပြန်ဖွင့်ပေးလိုက်ပြီဖြစ်ပါတယ်။ငွေကြေးရရှိရဲ့အရင်းအမြစ်တွေကိုစစ်ဆေးနေစေဖြစ်တာကြောင့်မြန်မာဘက်ကဘဏ်စည်ရင်းတချို့ကိုတော့ဆက်ပြီးထိန်းချုပ်ထားစေဖြစ်ပါတယ်။အခုလိုတရုတ်ဘက်ကမြန်မာနိုင်ငံသားတွေရဲ့ဘဏ်စည်ရင်းတွေကိုထိန်းချုပ်လိုက်တာကြောင့်နေဆက်ကုန်သွယ်ရေးအပေါ်တက်ရောက်မှုဘလို့ရှိနိုင်ပါသလဲ။မတ်တင်ကြီးထိုက်ကဆက်သွယ်မေးမြန်းထားပါလိမ့်။
တရုတ်ဘဏ်တွေမှာအနှံထားတဲ့မြန်မာနိုင်ငံသားတွေရဲ့ဘဏ်စင်းတွေကိုဒီလနဲ့ပိုင်းမှာတရုတ်ဘက်ကငွေသွင်းငွေထုတ်လုပ်လို့မရအောင်ထိန်းချုပ်လိုက်တာပါ။လောင်ကစားငွေကြေးခဝါချမှုလက်နက်ကန်အဖွဲ့တွေနဲ့ဆက်ဆက်နိုင်နေဆိုတဲ့တန်တရားနဲ့မြန်မာနိုင်ငံဘက်ကဘဏ်စင်းတွေကိုတရုတ်ကထိန်းချုပ်လိုက်တာကြောင့်နေဆက်ကုန်သွယ်ရေးအပေါ်မှာယုံကြည်မှုတော့ကျဆင်းသွားတယ်လို့ဒေသခံတွေကပြောပါတယ်။မူဆယ်ဒေသခံတို့ဖြစ်တဲ့ဆိုင်းမြင့်လွင်ကအခုလိုပြောပါတယ
်။ကုန်သွယ်ရေးကတော့အခုသားလေးအဝင်ထွက်တော့နည်းနည်းနည်းသွားလေကြမလာကြသေးဘူးပေါ့နော်ဘိုးရာဒီလည်းဖြစ်လို့လာကြည့်ပါဦးပုံမှန်သွားနေတာပဲလူကြီးကလွတ်လွတ်ဟာနည်းနည်းချစ်ချင်ကြလွတ်လွတ်နေကြတာပေါ့ဒီလိုမျိုးရှိတာအဲ့လိုယုံကြည်မှုနည်းနည်းနည်းသွားတာပေါ့နော်အဲ့လိုမျိုးပေါ့ယုံကြည်မှုနည်းနည်းလေးဆက်ကြည့်ရပြန်လို့မယ်ဆိုရင်ယုံကြည်မှုနည်းနည်းပြန်ပြီးဤဆောင်ပါပေါ့
အခုတော့တရုတ်ဘက်ကနေမြန်မာနိုင်ငံဘက်ကဘဏ်စင်းတွေကိုအများစုပြန့်ဖွင့်ပေးလိုက်ပြီးဇန်နဝါရီကတော့စစ်ဆေးနေစေဖြစ်တယ်လို့မြန်မာနိုင်ငံဆန်စပါးလုံငန်းရှင်များအတင်းချုပ်ရဲ့ဒုတိယဥက္ကဋ္ဌဒေါက်တာဆူထွန်းကပြောပါတယ
်။တို့ဟို80ရာခိုင်နှုန်းလောက်ပြန့်ဖွင့်ပ
ါတယ်။ဂျန်တဲ့လူတွေကဘာကြောင့်များကြံပါသလဲဆရာ
။တို့စစ်ဆေးနေရမှာပြီးသေးလို့ဟုတ်။
လောင်ကစားမူရစ်လက်နက်ကင်တွေနဲ့ပတ်သက်မှုလို့တရုတ်ဘက်ကတန်တရားနဲ့တာမန်ကုန်တွေရဲ့ဗန်းစင်းတွေအလုံးကိုပိတ်လိုက်တာလို့မူဆယ်ဒေတာကန်ဆိုင်းမြင့်လွင်ကပြောပါတယ်
။သူတို့ကကစားဝိုင်းတွေရှိတယ်လေ။နေဆက်မှာကစားဝိုင်းတွေရှိတယ်။နောက်တော့မူဆယ်ဒီမဟုတ်ဘူး။နောက်တော့ချင်းရွှေခေါ်တို့ကိုကံမြင့်ပါလေကစားဝိုင်းတွေရှိတယ်။အခုအဖက်ချားပြောဆိုတော့ဟိုကာစီနိုပေါ့ကာစီနိုကစားဝိုင်းမှာအဲ့ဝိုင်းကရတဲ့ငွေတွေကိုပြင်ငွေပြုတ်ဖက်ကိုသူကလူငွေလွဲတာလေ။အဲ့အရင်ကရောပြီးတော့ကျွန်တော်တို့ဒီပဲပုံတွေနားပုံတွေကိုတိမ်ကျုံညော့တို့ဟာဟိုပါဘောခဏပိတ်ထားရတာပေါ့နော
်မြန်မာနိုင်ငံဘက်ကဘန်းစင်းတွေကိုတရုတ်ဘက်ကထိန်းချုပ်လိုက်တဲ့အပေါ်ကုန်တွေကပြီးခဲ့တဲ့သတင်းပတ်မှာစုပေါင်းဆန္ဒပြခဲ့ကြပြီးဘန်းစင်းတွေအမြန်ဆုံးပြန်ဖွင့်ပေးဖို့တောင်းဆိုခဲ့တာဖြစ်ပါတယ်မူလကမြန်မာနိုင်ငံဘက်ကအနှံ့ချတဲ့ဘန်းစင်းတွေကို3လတာဆိုင်းငံ့ပြီးစစ်ဆေးမယ်လို့တရုတ်ဘက်ကပြောဆိုထားခဲ့တာဖြစ်ပေမဲ့သတင်းပတ်အတွင်းမှာပဲအများစုကိုပြန်ဖွင့်ပေးလိုက်တာဖြစ်ပါတယ်ရှင်